တရုတ်နိုင်ငံပြင်ပမှာကိုရိုနာဗိုင်းရပ်စ်ပြန်ကိုအဆိုးဆုံးခံနေရတဲ့အာရှနိုင်ငံတွေထဲကဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေမှာတော့ကူးစက်မှုအသစ်တွေတိုးလာနေတဲ့အတွက်သတိထားကြဖို့အာဏာပိုင်တွေနှိုးဆော်နေပါတယ်။ဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကြောင့်အဲ့ဒီနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတွေကြားမှာလည်းစိုးရိမ်မှုတွေအခက်အခဲတွေကြုံနေရပါတယ်။အပြည့်အစုံကိုတော့ဆက်သွယ်နည်းမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါ
။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာအခုဆိုရင်အာရှနိုင်ငံတွေကဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေမှာအဆိုးဆုံးအခြေအနေထိရောက်လာပါတယ်။လက်ရှိအချိန်ထိလူနှစ်ဦးသေဆုံးခဲ့ရတဲ့တောင်ကိုရီးယားနိုင်ငံမှာတော့ရောဂါကူးစက်ခံရသူပေါင်း433ယောက်ရှိနေပြီလို့တောင်ကိုရီးယားကူးစက်ရောဂါထိန်းချုပ်ဒါရှိရေးဌာန KCDC ကကြေညာထားတာပါ။စနေနေ့မှာကူးစက်မှု8ဆအထိတိုးခဲ့တာကြောင့်သတိထားနေထိုင်ကြဖို့တောင်ကိုရီးယားဝန်ကြီးချုပ်ကျွန်ဆေကျုံကိုတိုင်တိုက်တွန်းခဲ့ရတဲ့အထိဖြစ်ပါတယ်။
ထုတ်ပြောရည်당부드립니다။종교행사등좁은실내공간에모인
저는이내두판자루라시바레사우르마레피피피나마시피찐빠자레바다이칸나묘루루리냐의폴란니고제수주비샹냐바온라인마소드르묘티차니나니샤비럭자바
당구야능간대구묘크리안피아장뜨쿠가미사띵뺘마레코비드19바이러스하아구소인미마루묘리아니냐데푸뿅묘어티얍라라자오미마아타이완자마소예무도라니자오ဖူချုံမြို့မှာနေတဲ့ NLD ပါတီကိုရီးယားဌာနခွဲစီယုံရေးတာဝန်ခံကိုရန်နိုင်ထွန်းကပြောပါတယ
်ကုစမှုကြီးကဖြစ်နေပြီဗျာအိပ်ကစားမလို့ဒီကူမျိုးကိုကိုရီးယားနိုင်ငံအစိုးရနေပြီးတော့ဒီရေးဖို့အချိန်ကြီးညင်ညာထားပြီးတော့စောင့်ကြည့်နေတဲ့အချိန်ကာလအတွင်းမှာကျွန်တော်တို့ဒီ insurance နဲ့ news တဲ့ဖူချောင်းဆိုတဲ့နေရာမှာပဲစတင်ပြည့်ရှိနေရတဲ့အချိန်နဲ့စစ်ဆေးမှုတွေကိုအစိုးရအခြေအနေပြလုပ်နေတဲ့အချိန်ကာလဖြစ်တယ်ဗျာဒီဆိုရင်ဖိလက်မှုကြီးတော့ကြည့်ကြပါဗျာဥပမာဒီပူချောင်းဆိုလို့ရှိရင်ကျွန်တော်မြန်မာတောင်းလို့တော့မှာတင်စားလို့ပြီးရဖို့လို့ရရဲ့နေရာကိုမြန်မာတောင်းဆိုလို့ရှိရင်ဒီသတင်းထွက်လာတဲ့အချိန်အစပြီးတော့ဆောက်ကပ်ပဲရှိရဆိုရဲအဲ့လိုချိန်ရဖြစ်သွားတယ်အဲ့တော့ဒီအလုတ်ကန်အချိန်ကြီးနဲ့ပတ်သက်လို့ကတော့လုတ်တရားကွန်မြူနီယံဆွေပဲအလုတ်ပိတ်တဲ့ဘာညာတော့ရှိသေးဘူးဗျာပူချောင်းဧရိယာမှာရှိတဲ့လူကြီးအကုန်လုံးဒီဒီကံကြားချမိုက်ထားတာပြရနေပြီးတော့ကိုကိုယ်နဲ့တာရောက်ပြီးစစ်စစ်ဖို့အတွက်အစိုးရနဲ့ပူကူညီဖို့အတွက်အဲ့လိုဖိတ်ခေါ်တာရှိပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံက Samsung Mobile Phone ထုတ်တဲ့စက်ရုံအလုပ်သမားတဦးစီမှာကိုရိုနာဗိုင်းရပ်စ်ကိုတွေ့ရှိလာကြောင်းအဲ့ဒီစက်ရုံကိုယာယီပိတ်ထားလိုက်ပါတယ်။တောင်ကိုရီးယားရဲ့အိမ်နီးချင်းဂျပန်နိုင်ငံမှာလည်းဗိုင်းရပ်စ်ကူးစက်မှုကတိုကျိုမြို့ထိရောက်လာပြီးရောဂါကူးစက်ခံရသူပေါင်း980အထိရှိလာတာကြောင့်ဂျပန်ရောက်မြန်မာအတိုင်းဝန်းကြားမှာစိုးရိမ်မှုတိုးလာနေပေမဲ့အလို့ကိုတော့နှကောင်းစည်းတက်ပြီးမသွားမဖြစ်သွားနေရတယ်လို့တိုကျိုမြို့နေဦးတန်းထုတ်ကပြောပါတယ်။
เออเลขนี่ก็ตูจูมา29อย่างกูจะคันได้ป่ะเนาะสุรีนี่ก็ไรน่อชื่ออ่ะป่ะเนาะอารมณ์ว่าอารมณ์ไม่ท้วยเลยไม่ได้หนูนี่ป่านี่จ้ะแหละอารมณ์ลงมาเลยอย่าติดรู้ได้ในเนี่ยဖြစ်တော့ดิสอมันไปซ้อมๆซ้อมได้หนูเนี่ยปุ๊กไซจ้ะแล้วป่ะเนาะรัชอาวะยะถาเย็นเสร็จแต่ขาจ้ะเนาะนี่มาสเตปี้อ่ะตั้วจ้ะเลยป่ะเนาะตะไหนก็ဟုတ်တယ်တော့နှစ်ကောင်ဒီ max ကပြန်နေပါလေ။မင်းဆိုလို့ဒီဆိုင်ဝင်နေတယ်၊သွားဝင်နေတော့ကုတန်လေးရောင်းနေတာရပါလေ
။ဂျပန်ကကူးစက်ခံရသူ980မှာ634ဦးကယိုကိုဟာမားစိတ်ကမ်းမှာစိုက်ကပ်ထားတဲ့ဈေးကန်သင်းမောပေါ်ကဖြစ်ပါလေ။အခုလိုကိုရိုနာဗိုင်းရပ်စ်ကူးစက်အန္တရာယ်ဆွေးနေတာကြောင့်2020နှစ်ရာသီမှာကျင်းပမဲ့တိုကျိုအိုလံပစ်ပြိုင်ပွဲမှာလိုအားပေးကြမဲ့သူတွေကိုလေ့ကျင့်သင်ကြားပေးရမဲ့သင်တန်းတွေကိုတော့ช่วยไซน์ท่าเลยป่ะเนี่ยครับ